VOA မြန်မာပိုင်းရဲ့တောက်ကြညရေဒီယိုရုပ်သံအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။ရန်ကုန်တိုင်းလှိုင်သာယာမြို့နယ်မှာဒီကနေ့ဇွန်လ18ရက်စနေနေ့ကစပြီးတော့စိုက်ကယ်နဲ့ဘက်ထရီဆက်ဘင်းစီးနင်းခွင့်မပြုတော့ဘူးလို့ရက်ွက်အုပ်ချုပ်ရေးအဖွဲ့တွေကလိုက်ပြီးတော့တရီပေးပါတယ်။စိုက်ကယ်နဲ့ဘက်ထရီဆက်ဘင်းစီးတာကိုတွေ့ရင်ဥပဒေအရအရေးယူသွားမယ်လို့ကြေညာထားတဲ့အကြောင်းလဲဒေသခံတွေကပြောပါတယ်။ဒီအကြောင်းပြေဆုံးကိုတော့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုမက်ခင်ဖြူထွေးပြောပြပေးပါရှင်။
လိုင်းသာယာမျိုးနယ်ထဲမှာစိုက်ကယ်နဲ့ဘက်ထရီဆက်ဘင်းတွေကိုလုံးဝစီးနင်းခွင့်မပြုတော့ဘူးလို့ရက်ကွက်တချို့ကလမ်းမတွေပေါ်မှာရက်ကွက်အုပ်ချုပ်ရေးအဖွဲ့က Law Speaker နဲ့ Light Authority ပေးနေတယ်လို့မြို့ခံတွေကပြောပါတယ်။ဒီကနေ့ဇွန်လ18ရက်တောက်ကြနေ့ကစပြီးမစီးရတော့ဘူးလို့အခုလိုသတိပေးလိုက်អော်နေတာပါ။
18ရက်ရှောင်းက2024ရက်ကစပြီးဘက်ထရီဆက်ဘင်းကစိုက်ကယ်ကလုံးဝစီးနင်းခွင့်မပြုတော့ပါ။စီးနင်းဒီကိုတွေ့ရှိတာကဒီတဲ့ဥရေကဒီရောက်တော့ရင်းသွားပြီကြာအဒီပေးကညာပါပြီ
။စိုက်ကယ်ဘက်ထရီဆက်ဘင်းစီးတဲ့သူတွေ့ရှိရင်ဥပဒေအရထိရောက်ရောက်အရေးယူသွားမယ်လို့နီးစက်ရာသတိပေးမှုတွေရှိနေတယ်ဆိုတော့ကိုလည်းနောက်မြုပ်ကန်တယောက်ကပြောပါတယ်
။ကျွန်တော်ရောက်ပါကြတိုင်းမဟုတ်ဒီလိုမျိုးပေါ့ဟိုအချို့တွေပါနေတော့ဟိုကရင်းနေတဲ့ပတ်သက်နေတဲ့လူလမ်းကိုဖုံးဆက်တော့သတိပေးတာပေါ့နော်။ရင်းနေတဲ့လူလမ်းကိုဖုံးဆက်ပြီးတော့ကိုနဲ့တွေ့တဲ့သူကိုလည်းလမ်းမီတော့လိုက်ပြောလိုက်ပါတယ်အဲ့ဒါလည်းလည်းပြောတယ်။အနောက်ကအဲ့ဒီဆက်ပြီးတော့တိုင်းကလေးကိုဒီရောက်ပေါ့နော်ဘသူမျက်နှာမှမထောက်ဘဲနဲ့အကုန်လုံးဖမ်းမယ်ဆိုတဲ့ဥစ္စာပဲလိုက်ပြောတယ်ဒီဝန်ထမ်းတွေတော့မှပဲမရဘူးပေါ့အဲ့လို
စိုက်ကယ်နဲ့ဘက်ထရီဆက်ဘင်းကိုဘာကြောင့်စီးနင်းခွင့်မပြုတဲ့လဲဆိုတာကိုတော့ဒေသခံတွေအနေနဲ့ရှင်းရှင်းလင်းလင်းမသိကြပါဘူးလိုင်းသာယာမျိုးနယ်အတွင်းကစက်ယုံလှုပ်သားနဲ့အဆောင်နေသူတွေအခြေခံလူတန်းစားအများစုရှိတဲ့နေရာတွေမှာစိုက်ကယ်ဆက်ဘင်းနဲ့သုံးဘင်းအငှားဘေးတွဲတွေကိုသာအတိအကျချပြီးတော့တွာလာနေရတာပါအခုလိုစီးနင်းခွင့်မပြုရုတ်တရက်ကန့်သတ်လိုက်တာအကြောင်းမလို့အခက်တွေ့နေတဲ့သူတွေလည်းရှိပါတယ်။အရေးယူခံရမယ်လို့သတိပေးထားပေမဲ့လို့လည်းတွာလာရေးအခက်ခဲကြောင့်အာဏာပိုင်တွေကိုရှောင်တိမ်ပြီးတွာနေရတဲ့အခြေအနေကိုဒေသခံတို့ကအခုလိုပြောပြပါတယ်
။အတွာလာကတော့ဒီလိုပေါ့ဟိုစိုက်ကယ်နဲ့တွာလို့ရမှဖြစ်တဲ့အလုပ်ကိုလုပ်သမားကြတော့သူကခွင့်ရှောင်ပတ်ပြီးတော့တွာရတယ်။ဒီနေ့မနေ့ပိုင်းမှာတော့ဖန်စီစတာရတယ်မတွေ့သေးဘူးကွ။ညနေပိုင်းနဲ့ပူလာကြတော့မတွေ့ဘူး
။ရက်ွက်ထဲကလမ်းပေါ်တွေမှာစိုက်ကယ်ဘက်ထရီဆက်ဘင်းစီးနေတဲ့သူပုံမှန်ထက်စာရင်ဒီကနေ့မှနေသွားတယ်လို့ပြောပါတယ်စိုက်ကယ်ကိုသုံးဘင်းတွဲထားတဲ့အငှားရင်လေးတွေလည်းသူတို့ဂိတ်တွေမှာတိတ်မရှိတော့ဘူးလို့ဒေသခံတို့ကပြောပါတယ
်သွားတော့သွားနေပါလေဒီနေ့ကတော့သွားတော့သွားနေကြရတယ်နေတော့နေရတယ်စိတ်တော့မသွားကြတော့ဘူးခင်ဗျနည်းနည်းတော့ရှိသေးတယ်ဗီဒီယိုလေးတွေကဆွဲတော့ဆွဲတယ်အရင်ကတော့မဆွဲကြတော့ဘူးနေတော့နေရတယ
်စစ်တပ်အာဏာသိမ်းပြီးတဲ့နောက်လုံခြုံရေးတရားဥပဒေစိုးမိုးရေးနဲ့နေမြေအေးချမ်းတာယာရေးအတွက်ဆိုပြီးလိုင်သာယာမြို့နယ်ကိုစေုပ်ချုပ်ရေးနယ်မြေအဖြစ်2021ခုနှစ်မတ်လ14ရက်နေ့ကစပြီးသတ်မှတ်ခဲ့တာပါစေုပ်ချုပ်ရေးသတ်မှတ်ထားတဲ့ဒီလိုင်သာယာမြို့နယ်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေကလူနေအိမ်နဲ့အဆောင်တွေကိုပါညဘက်အချိန်တွေမှာပါစစ်ဆေးရှာဖွေတာတွေရှိနေတယ်လို့တစ်ဖက်မှာလည်းကျူးလွန်သူမပေါ်တဲ့ခိုးဆိုးလူရဲနှိုက်တာတွေကလည်းရှိနေပါတယ်ရှင်